ကျမ်းမာတော်မူပါစွာဒူတော်မောင်ရေပြီးခဲ့တဲ့အပတ်ကသတင်းတပုတ်ကိုဖတ်လိုက်ရတယ်ဒူတော်မောင်အဲ့ဒါကဘာလဲဆိုတော့မုတ်ဖတ်တဲ့ပဲပြားတွေမှာလူသေးကောင်းတွေမပုတ်အောင်စီမံတဲ့နေရာမှာအသုံးပြုတဲ့ကင်ဆာအေဂျင့်ဖော်မလင်တွေကိုတွေးရှိတယ်ဆိုတဲ့သတင်းမှာပဲဒူတော်မောင်ရန်ကုန်တိုင်းဒေသကြီးအတွင်းမှာရှိတဲ့ဈေးသုံးဈေးမှာရောင်းချနေတဲ့မုတ်ဖတ်ပဲပြားတွေမှာဖော်မလင်ဆေးတွေတုံးထားတယ်ဆိုတာကိုအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA ကစစ်ဆေးတွေးရှိခဲ့တာပါအဲ့ဒါကိုဖတ်ပြီးတော့ပြည်သူတွေတော်တော်များများထိတ်လန့်တုန်လှုပ်ကုန်ကြတယ်။မုံဟင်ကဘက်၊ပဲပြား၊မုံတီ၊နန်းကြီးဘက်ချမ်းတို့စီတွေမှာပါတဲ့ကြာရှည်ခံဖို့တုံးထားတဲ့ဖော်မလင်ဟာရိုးရင်းချင်းစီအထိဒုက္ခပေးပြီးဖော်မယ်ဒီဟိုက်ဆိုတဲ့အစိတ်ကနေယောဂမျိုးစုံနဲ့ကင်ဆာယောဂကိုဖြစ်ပွားစေတယ်လို့ဖတ်ရတယ်ကွဒူတော်မောင်ရဲ့။တကယ်တော့ငါတို့တောက်နေတဲ့ချမ်းတို့စီထဲမှာအဲ့ဒီဖော်မလင်ဆေးတွေတုံးထားတဲ့ဆိုတာအခုမှမဟုတ်ဘူး။ငါတို့ငငယ်ကလေးကအဲ့ဒီတင်ကြားခဲ့ရတာပါငါတို့။ဒါပေမဲ့ဒါကိုတာဝန်ရှိသူတွေကထိထိရောက်ရောက်မဟန့်တားနိုင်ခဲ့ကြဘူးမင်းလဲတိဘူးမြင်ဘူးခဲ့မှာပါတရုတ်နိုင်ငံကနေငါတို့စီကိုတင်သွင်းတဲ့ဟင်းချက်စီတွေဟာသူတို့နိုင်ငံမှာအမှိုက်တရိုက်အညစ်အကြေးတွေနဲ့ရောပြီးရေစိုးမြောင်းတွေမှာစွန့်ပစ်ထားတဲ့စီတွေကိုပြန်ပြီးချက်လုထားတဲ့ဆိုတာကိုလေအဲ့ဒီပုံတွေဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာဗီဒီယိုဖိုင်တွေအနေနဲ့ကောဓာတ်ပုံတွေအဖြစ်နဲ့ပါတက်လာခဲ့တယ်လေဒါပေမဲ့ငါတို့နိုင်ငံမှာကတွင်းကုံတွေအပေါ်တိတိကျကျစစ်ဆေးအရေးယူတဲ့ဥပဒေတတ်တတ်မှတ်မှတ်မရှိလေတော့ဒီမတက်တဲ့စီတွေဟာငါတို့နိုင်ငံတဲကိုအလွယ်တကူဝင်ရောက်လာနိုင်ခဲ့တယ်။ငါတို့နိုင်ငံသားတွေလည်းမသိနားမလဲပဲအသုံးပြုခဲ့ကြတယ်။တရုတ်နိုင်ငံဟာဒီလိုစားသုံးမှုမသင့်တော်တဲ့အစားအစာတွေကိုငါတို့နိုင်ငံတဲကိုအလွယ်တကူတင်သွင်းရောင်းချနိုင်ခဲ့ကြတယ်။ FDA ရဲ့သွင်းကုန်တွေအားလုံးကိုတည်တည်ချာချာစီစစ်အရေးယူမှုမရှိတဲ့အပေါ်အခွင့်အရေးယူပြီးငါတို့နိုင်ငံကိုလှုပ်ချင်တိုင်းလှုပ်ခွင့်ရနိုင်ခဲ့တယ်။ကျဲဦးအတု၊စံအတု၊ဆေးဝါးအတု၊စားသုံးစီအတု၊တရေစာအတု၊နှုတ်မှုအတုအလုံးဟာကျမ်းမာရေးကိုဆိုးဆိုးရွားရွားထိခိုက်စေနိုင်တာတွေကြီးပဲ။ဒါကြောင့်လဲငရုနိုင်ငံဟာကမ္ဘာပေါ်မှာကင်ဆာယောဂအဖြစ်အများဆုံးနိုင်ငံထဲမှာဒုတိယချိတ်ခဲ့တယ်။ဒါတွေဟာတရုတ်နိုင်ငံကတင်သွင်းလာတဲ့စားတောက်ကုန်တွေရဲ့စနစ်တွေကြောင့်ပဲ။ဒါအပြင်ငါတို့ပြည်တွင်းမှာရှိတဲ့ဝိသမလောဘသားတွေကလည်းဘယ်သူတည်တည်ငတိမိုင်ပြီးရောဇက်တွေခင်းလာကြတယ်။ငပိရဲထဲမှာဘီလက်မြေတွေရောထဲတာအကြော်ကြော်တဲ့ခါမှာတာရှိခန်းအောင်စီထဲကိုရေတန့်ဘူးကွန်းတွေထဲ့ကြော်တာရုပ်သီးမုတ်တွေအစားအစာတွေထဲမှာစိုးစေးတွေထည့်တာကြက်သားဝက်သားတွေထဲကိုမတတ်တဲ့ရေတွေစေးထိုးအပ်နဲ့ထိုးပြီးအလေးခိုးတာပဇွန်ကောင်းတွေထဲအလေးချိန်စီးအောင်ခဲချောင်းတွေထည့်တာရေတန့်ဘူးတွေထဲပုံမှန်ကရေတွေထည့်ပြီးပကင်ပိတ်ပြန်ရောင်းတာပိုးသက်ဆေးဖြန်းထားတဲ့ဟင်းသီးဟင်းရွက်တွေကိုတတ်မှတ်ရမရောက်ခင်ခူးပြီးမတန့်စင်ပဲပြန်ရောင်းတာအသီးနှံတွေအမြန်မှဲ့အောင်စေးထိုးတာရုပ်စီထဲကိုအဝတ်အထည်တွေအတွက်သုံးတဲ့စိုးစေးတွေဓာတ်ဆေးတွေကိုထည့်ကြိုတာစုံစီကိုခတ်နေတာပါပဲငါတူရဲ့ဒီနိုင်ငံကလူတွေမှကင်ဆာမဖြစ်ရင်ဘယ်နိုင်ငံကလူတွေဖြစ်ကြတော့မလဲငါတူလူတွေရဲ့အသိဉာဏ်နှုံနှဲမှုပညာမဲ့မှုဗဟုသုတခေါင်းပါမှုစင်ရဲချို့တဲ့မှုအစိုးရရဲ့လစ်လူရှုမှုတွေကိုဝိသမလောဘသားတွေကခွင့်အရေးအပြည့်ယူနေကြတာပါငါတူအဓိကကတော့အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA မှာလည်းတာဝန်ရှိတာပါသူတို့ကတိတိကျကျအရေးယူဆောင်ရွက်ရမှာပါပြင်းထန်တဲ့ဥပဒေတွေနဲ့စီကံချိုးပေါက်သူတွေကိုအရေးယူရမှာနီးဥပဒေမရှိသေးရင်လည်းထိရောက်တဲ့ဥပဒေအစ်စ်တွေရေးဆွဲပြီးပြည်သူတွေကိုအကာအကွယ်ပေးရမှာပါတရုတ်ကငါတို့နိုင်ငံကိုအဲ့ဒီလိုအန္တရာယ်ရှိတဲ့စားတောက်ကုန်တွေတရားမဝင်တင်သွင်းရောင်းချနေပေမဲ့သူတို့နိုင်ငံထဲမှာတော့အဲ့ဒီလိုရုပ်ရုပ်ရုပ်ရုပ်သွားလုလို့မရဘူးငါတူနှုံမအတုလှုပ်တာတိလို့တေတံပေးလိုက်တယ်ဆေးဝါးအတုလှုပ်တာတွေ့ရင်ထောင်တန်တသက်တကျွန်းချလိုက်တယ်အန္တရာယ်ရှိတဲ့စားတောက်ကုန်တွေထုတ်လုရောင်းချတာမိရင်ပြင်းထန်တဲ့ငွေတန်ထောင်တန်တွေချမှတ်တယ်တကယ်တော့ငါတို့လည်းဒီကိစ္စမှာတရုတ်နိုင်ငံကိုအတူယူရမှာပါငါတို့သူတို့နိုင်ငံထဲမှာထိရောက်တဲ့နီးဥပဒေတွေနဲ့ပြည်သူတွေကိုအကာအကွယ်ပေးထားတယ်ငါတို့စီမံကပြည်သူတွေအတွက်ဘာမှအကာအကွယ်လုံခြုံမှုမပေးနိုင်ကြဘူးဒါကိုအစိုးရအသည့်အနေနဲ့ပြုပြင်ပြောင်းလဲပေးဖို့လိုလိမ့်မယ်လို့အဘယူဆတယ်ကွယ်အခုဆိုရင်ငါတို့မြန်မာနိုင်ငံသားတွေရဲ့ပြင်းမြတက်တန်းဟာတဖြည်းဖြည်းနဲ့တိုတောင်းလာနေပြီမဟုတ်လားပြင်းမြတက်တန်းဟာ65နှစ်ပဲရှိတယ်လို့ဖတ်ရတယ်ဒါတွေဟာငါတို့နိုင်ငံသားတွေရဲ့စင်ရဲချိုးတက်မှုအသိဉာဏ်ပညာနှဲပါမှုအစိုးရရဲ့တာဝန်ယူမှုကင်းမဲ့တာတွေကြောင့်ပေါ့ငါတူတိုင်းပြည်စင်ရဲချိုးတက်လို့ငါတို့ပြည်သူတွေခမရွေးချယ်စရာမရှိကြဘူးဘေးအန္တရာယ်ရှိတာကိုရှိတာမှန်တိတိနဲ့စားတောက်နေထိုင်အသက်ဆက်နေကြရတယ်အခုဆိုမြန်မာနိုင်ငံသားတိုင်းနှစ်နှစ်ခြိုက်ခြိုက်စားသုံးကြတဲ့ရိုးရအစားအစာဖြစ်တဲ့မုံဟင်းကားလို့အစားအစာမျိုးမှတော့အစိတ်တောက်ဖြစ်စေမဲ့ဖော်မလင်လို့ဓာတ်ဆေးဝါးတွေပါနေတာကိုတွေ့နေကြရပြီလေဒါပေမဲ့ငါတို့မှာရွေးချယ်စရာမရှိကြပါဘူးငါတို့ဒီတော့အကောင်းဆုံးကအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA နဲ့နိုင်ငံတော်အစိုးရပူးပေါင်းပြီးပ ပြည်သူတွေရဲ့အသက်ကိုဆွဲဆန့်ပေးနိုင်မဲ့ထိရောက်တဲ့ဥပဒေတွေနဲ့ပြည်သူတွေကိုအကာအကွယ်ပေးသင့်ပြီလို့အဘလှုံ့ဆော်ချင်ပါတယ်ကွယ်။ကဲလူကလေးရေဒီတစ်ပတ်တော့ဒီလောက်ပဲကွယ်။မင်းလည်းအားရင်ငါ့စီစာပြန်ရေးပါဦး။မင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဘစန်နီဦး။